Welcome to the Voice of America in Burmese.
Torosin Pong, Mingala Nyanigin Martinita, Moban Pisa Wai Lagna. VOA American Diana Townsley, July last Tony at Ningrin in Yanigin season ago, Nimasan Roji, Yanni Tonai, Guiani Kuna Naiti, American Bironzu, Washington DC, Murogani, Linomita, Sakun Saku, Nasang Haruani, Daya, Ten Sani Babi.
ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစည်းအဝေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစည်းအဝေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစည်းအဝေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာဒီလိုမျိုးနိုင်ငံတကာသတင်းတွေနဲ့အတူဒေတာရင်းသတင်းတွေကိုတင်ညနေပိုင်းမှာပြောပြပေးဖို့ရှိပါတယ်ကိုညဝင်းအောင်ဟုတ်ကဲ့ပါခင်ဗျာ ထားတယ်အဲ့ဥတရိုင်းကနေပြီးတော့မိုးကတအားရွာတယ်လေဟုတ်ကဲ့မိုးကတအားတကြီးမကြီးရွာတဲ့ခါကျတော့ဒီမြေ
တွေနေပြီးမှတင်ဆက်သွားပါမယ်ဒါအပြင်မြန်မာစံတော်ရင်ဒီကနေ့ညညနေတကောင်မှာဂျာမနီနဲ့အာဂျင်တီးနားအသင်းတွေနောက်ဆုံးကစားကြမယ်ကမ္ဘာဖလားဘလုံးပွဲသုံးသက်ချက်တွေကိုလည်းနားဆင်ရမယ်အပြင်2015ရွေးကောက်ပွဲအတွက်မဲစင်းပြုစုနေတာမှာဘယ်လိုအခက်အခဲတွေကြုံနေရသလဲဆိုတာကိုပါတင်ဆက်သွားမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမအေးတန်တာကြောင့်နဲ့မန်မိုးဖြူတို့ကအစီရင်ခံပါလိမ့်မယ်ခင်ဗျာ
အရှေ့အလယ်ပိုင်းကဂါဇာကမ်းမြောင်ဒေသမှာအရင်တစ်ပတ်ကစပြီးတော့ဟာမတ်စစ်သွေးကြွားတွေကိုအစ္စရေးတို့တိုက်ခိုက်မှုတွေစတင်ပြီးတော့ပြုလုပ်နေတာမှာပထမအဆုံးအကြိမ်ဖြစ်နေဒီကနေ့မှာပဲအစ္စရေးကအမေပြင်စစ်ဆင်ရေးကိုစတင်လိုက်ပါတယ်အစ္စရေးအထူးတပ်ဖွဲ့ဝင်တွေကဒုံးကျည်ပြစ်လွတ်တဲ့နေရာတစ်ခုကိုပြစ်မှတ်ထားပြီးတော့တင်းင်းကလေးနေမှာတခဏချင်းဝင်ရောက်စီးနှင်းမှုပြုလုပ်ခဲ့တယ်လို့အရာရှိတွေကပြောပါတယ်။ပါလက်စတိုင်းတိုက်ခိုက်ရေးသမားတွေနဲ့အပြန်အလှန်ပြစ်ခတ်မှုတွေမှာအစ္စရေးစစ်သား၄ဦးဒဏ်ရာနည်းနည်းရသွားတယ်လို့အာဏာပိုင်တွေကဆိုပါတယ်။သူတို့နှစ်ဖက်ရဲ့ပြည်ပခါက6ရက်မြောက်လာပြီဖြစ်တယ်လို့နိုင်ငံတကာကအပြစ်ခတ်ရစဲထားဖို့ဝိုင်းပြီးတော့ပန်ကြားနေတာကိုမျက်ကွယ်ပြုပြီးတော့ဂါဇာဒေသတစ်လွှားကနယ်မြေတွေကိုပြစ်မှတ်ထားတဲ့လေကြောင်းစစ်ဆင်ရေးတွေကိုလည်းအစ္စရေးကဒီကနေ့ဆက်ပြီးတော့လှုပ်ဆောင်နေပါတယ်။ဂါဇာမြောက်ပိုင်းကိုစနေနေ့ညဘက်မှာပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့လို့ပါလက်စတိုင်းနယ်ပယ်ဒေသခံထောင်ပေါင်းများစွာတောင်ပိုင်းကိုထွက်ပြေးကြရပါတယ်။တခြားနိုင်ငံတွေနဲ့နှစ်နိုင်ငံနိုင်ငံသားအဖြစ်ခံယူထားတဲ့ပါလက်စတိုင်းတွေပြီးတော့နိုင်ငံသားတွေကတော့ဂါဇာကမ်းမြောင်ကနေတင်းင်းကလေးနေမှာလုံးဝကိုပြောင်းသွားကြပြီဖြစ်ပါတယ်။လေကြောင်းတိုက်ခိုက်မှုတွေကိုအရှိန်မြင့်ပြီးတော့လှုပ်ဆောင်တာဖြစ်တာကြောင့်ဂါဇာမြောက်ပိုင်းမှာနေထိုင်ကြတဲ့ပါလက်စတိုင်းနေဝါတွေဘေးလွတ်ရာကိုကိုယ့်ဘက်ကိုပြောင်းရွှေ့ကြဖို့အစ္စရေးစစ်တပ်ကသတိပေးထားပါတယ်။အခုဆိုရင်အစ္စရေးတို့ရဲ့တိုက်ခိုက်မှုတွေကြောင့်သေဆုံးသူပေါင်း150ကျော်သွားပြီလို့ပါလက်စတိုင်းအရာရှိတွေကဆိုပါတယ်။အစ္စရေးကဟာမတ်စ်နဲ့တခြားစစ်သွေးကြွအဖွဲ့တွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်တာဖြစ်ပေမဲ့လေတေဆုံးသူအများစုကတော့အရက်သားတွေဖြစ်တယ်လို့ဂါဇာကထွက်လာတဲ့သတင်းတွေမှာပြောပါရရှင်
။လေဗျာနိုင်ငံမှာတော့ဒီနေ့တနင်္ဂနွေနေ့မှာမြို့တော် Tripoli လေးစိတ်နားမှာစစ်သွေးကြွအဖွဲ့တွေကြားမှာတိုက်ခိုက်မှုဖြစ်ခဲ့ပြီးတော့လောလောဆယ်အချိန်ထိအနောက်မြောက်ပိုင်းစစ်သွေးကြွအဖွဲ့တွေကလေးစိတ်ကိုထိန်းချုပ်ထားလိုက်ပါတယ်။ဒီဖြစ်ရဟာ2011ခုနှစ်ကခေါင်းဆောင်မိုမာဂရက်ဖီကိုဖယ်ရှားခဲ့ပြီးချိန်တည်းကဆိုရင်ပထမဆုံးချိန်ထရီပိုလီနိုင်ငံတကာလေစိတ်တစ်ခုအနောက်မြောက်ဒေသဇင်တန်စစ်သွေးကြွအဖွဲ့တစ်ဖွဲ့ရဲ့ထိန်းချုပ်မှုခံလိုက်ရတဲ့အဖြစ်လည်းဖြစ်ပါတယ်။တိုက်ခိုက်မှုတွေဆက်ဖြစ်နေတဲ့အတွက်လက်ရှိအခြေအနေမှာအဲ့ဒီလေစိတ်ကိုဆင့်မဲ့တူရကီလေကြောင်းပိုင်လေယာဉ်တွေနဲ့ဗြိတိန်လေကြောင်းပိုင်လေယာဉ်တွေရဲ့ခီးစဉ်တွေကိုဖျက်သိမ်းထားပါတယ်။ပောက်ကွဲသံတွေကိုလေစိတ်နားလမ်းမကြီးပေါ်ကနေကြားနေရတယ်လို့ဒေသခံတွေကပြောဆိုပါတယ်။လေပြားမှာအခုဖြစ်နေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကနေတနိုင်ငံလုံးပြည်ပခန့်တွေပြန့်နှံ့သွားမှာကိုအမေရိကန်ပြည်ထောင်စုကအလေးနဲ့စိုးရိမ်ပါတယ်လို့စနေနေ့ကထုတ်ပြန်တဲ့နိုင်ငံရေးဝန်ကြီးဌာနကြေညာချက်မှာပြောခွင့်ရသူဂျန်ဆာကီကဖော်ပြပါတယ်။တော်လှန်ရေးကာလတည်းမှာနိုင်ငံထူထောင်ရေးအတွက်လေပြားပြည်သူတွေနှစ်နာခံဆွန့်လွတ်ခဲ့ကြတာနဲ့ပတ်သက်ပြီးတော့နိုင်ငံရဲ့အခြေခံဥပဒေမူကြမ်းရေးဆွဲဖို့ကိစ္စရဲ့အရေးပါပုံကိုလည်းအဲ့ဒီကြေညာချက်မှာပြောခွင့်ရသူဂျန်ဆာကီကအလေးပေးဖော်ပြသွားပါတယ်။အာနာရှင်ဂရဗီအုပ်ချုပ်ရေးအောက်ကနေအသွင်ကူးပြောင်းခဲ့တဲ့လေပြားနိုင်ငံမှာအခုအခြေခံဥပဒေတကနိုင်ငံအတွက်သမိုင်းမှတ်တိုင်တစ်ခုဖြစ်ပါတယ်ဂရဖီဖေရှားဖို့ကူညီခဲ့တဲ့စစ်သွေးကြွတွေကိုလွတ်တော်နဲ့အစိုးရကမထိန်ချုပ်နိုင်သေးတဲ့အတွက်လေပြားနိုင်ငံမှာမငြိမ်သက်မှုတွေဖြစ်ပေါ်နေစေဖြစ်ပါတယ
်အီရန်နိုင်ငံဘက်ကရက်မြို့တော်မြောက်ပိုင်းကမြို့လေးတစ်မြို့ကိုစစ်သွေးကြွတွေတိုက်ခိုက်ပြီးတော့အစိုးရအဆောက်အုံတွေကိုဝင်ရောက်စီးနှင်ထားလို့ရဲအရာရှိ2ဦးပါဝင်လူ6ဦးမကသေဆုံးသွားပါတယ်မြို့တော်နဲ့မိုင်50ရော့ရော့ဝေးတဲ့ဒူလူယာမြို့ကိုတနင်္ဂနွေနေ့အစောပိုင်းမှာဝင်ရောက်တိုက်ခိုက်တာဖြစ်တယ်လို့အရာရှိတွေကဆိုပါတယ် စစ်သွေးကြွတွေဒူလူယာမြို့ကိုစီးနင်းထားတာကိုအရင်လောက်ကအစိုးရတပ်တွေကပြန်ပြီးတော့တိုက်ယူခဲ့ပေမဲ့အခုတော့အစိုးရကိုတိုက်ခိုက်မဲ့စစ်သွေးကြွတွေရဲ့တပ်ဖွဲ့တွေနောက်တကြချီလာပြန်ပြီလို့ယူဆရပါတယ်နောက်ထပ်တရားဖြစ်ရတဲ့ခုမှာတော့အီရတ်မှာအစိုးရအသစ်ဖွဲ့စည်းဖို့လိုအပ်တဲ့အဆင့်ဖြစ်တဲ့အစိုးရထိပ်တန်းနေရာတွေအတွက်လွှတ်တော်မှာရွေးချယ်တာသဘောတူညီမှုမရဘဲနဲ့လွှတ်တော်ဆွေးနွေးမှုတွေကိုဒီကနေ့ရန်နာလိုက်ရပါတယ်။ဥရေပြုအမတ်တွေအင်္ဂါနေ့မှာထပ်ပြီးတော့တွေ့ဆုံကြဖို့အစီအစဉ်ထားတာပါ။ဒီလိုမျိုးအီရတ်မှာအစိုးရအသစ်ဖွဲ့စည်းဖို့အောင်မြင်အောင်မလုပ်နိုင်ဘူးဆိုရင်တော့နိုင်ငံမှာပြဿနာတွေပိုပြီးတက်လာလိမ့်မယ်လို့တနင်္ဂနွေနေ့မှာအီရတ်လွှတ်တော်ရဲ့ဆွေးနွေးပွဲကိုတက်ရောက်တဲ့အီရန်နိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နီကိုလီမလာဒီနော့ဖ်ကပြောပါရယ်စနေနေ့တုန်းကတော့ဘက်တန်မြို့ရက်ကွက်တစ်ခုကလူနေတိုက်တန်းတစ်ခုကိုတနတ်သမားတွေဝင်ရောက်ပစ်ခတ်လို့အမျိုးသမီးအများစုအပေါင်းဝင်လူ29ဦးမှကသေဆုံးသွားခဲ့ရပါတယ်ရှင
်အီရန်နျူကလ িয়ার စီစဉ်တဲ့ပတ်သက်ပြီးစစ်ဆင်ညှိနှိုင်းဆောင်ရွက်ရေးလုပ်ငန်းမှာတိတိတသားကြီးခြားနာကွာဟမှုတွေရှိနေသေးတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်တနေ့တွင်နေ့မှာဩစတြေးလျနိုင်ငံမှာပြောဆိုရမှာအီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုမလုပ်ဖို့တရားအောင်ဆောင်ရွက်ရေးကအရေးအကြီးဆုံးဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောဆိုပါတယ်။ဩစတြေးလျမြို့တော်ဗီယက်နမ်မှာအီရန်နဲ့တခြားနိုင်ငံတွေနျူကလ িয়ার အစီအစဉ်ဆိုင်ရာဆွေးနွေးပွဲမှာသူကအခုလိုပြောဆိုသွားတာဖြစ်ပါတယ်။စစ်ဆန်ညှိနှိုင်းတဲ့နေရာမှာမျှတမှုမရှိဘဲအလုပ်မဖြစ်တဲ့ရပ်တည်ချက်အနေထားကနေအပြောင်းလဲလုပ်နိုင်ဖို့အီရန်ဘက်ကမလုပ်သေးဘူးလို့လည်းမှတ်ချက်ပေးပြောဆိုပါတယ်။တိုးတက်မှုတချို့ရှိခဲ့ပေမဲ့ယူရေနီယံတန့်စင်ရေးအပါအဝင်အဓိကချတဲ့အချက်တွေမှာနှစ်ဖက်လုံးကအခုရက်ထိသဘောတူဖို့အလှမ်းဝေးနေခြင်းဖြစ်တယ်လို့လည်းပြောဆိုပါတယ်ဒီပြဿနာလေးနဲ့ပတ်သက်လို့တိုးတက်မှုမရရင်တတ်မှတ်ထားတဲ့နောက်ဆုံးရက်ဇူလိုင်20နောက်ပိုင်းရတိုးဆွေးနွေးဖို့ကိစ္စကအခက်အခဲများကြီးရှိမယ်လို့တခြားအမေရိကန်တာဝန်ရှိသူတယောက်ကပြောဆိုပါတယ်အီရန်နျူကလ িয়ার ရေးဗီယက်နာဆွေးနွေးပွဲကိုဗြိတိန်ပြင်သစ်ဂျာမနီနိုင်ငံသားဝင်ကြီးတွေတက်ရောက်ခဲ့ကြပါတယ်တရုတ်နဲ့ရုရှားနိုင်ငံတွေကတော့နိုင်ငံသားဝင်ကြီးတွေစာထိတ်တန်းတန်တမန်တွေကိုစီဝေးတက်ဖို့ဆွေးနွေးခဲ့ပါတယ်ခြားနာချက်တွေကနယ်ဆိုင်မိမဲ့ခုစီဝေးကနေသဘောတူညီချက်တရရဖို့မျှော်လင့်ပါတယ်လို့စစ်ဆက်ညှိနှိုင်းရေးအဖွဲ့ခေါင်းဆောင်အီရန်ဒုနိုင်ငံသားဝင်ကြီးကပြောဆိုပါတယ
် VOA American တာညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီအိုအေအမေရိကန်တန်ကနေဒေတာရင်သတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်မြန်မာဒုတိယသမ္မတဒေါက်တာဆိုင်းမောက်ခန်းဟာကြာသပတေးနေ့ထိစင်ကူနိုင်ငံ9ရက်ခီးစဉ်ကိုဒီကနေ့စတင်မှာဖြစ်ပါတယ်။ဒုတိယသမ္မတဒေါက်တာဆိုင်းမောက်ခန်းနဲ့အတူနိုင်ငံသားရေးဒုတိယဝန်ကြီးဦးတင်ဦးလွင်ပညာရေးဒုတိယဝန်ကြီးဒေါက်တာဇော်မင်းအောင်နဲ့ကျန်းမာရေးဒုတိယဝန်ကြီးဒေါက်တာဒေါ်သိန်းသိန်းထေတို့လာရောက်မှာဖြစ်တယ်လို့စင်ကူနိုင်ငံသားရေးဌာနကသတင်းထုတ်ပြန်တာပါ။ခီးစဉ်အတွင်းမှာဒုသမ္မတဟာစင်ကူသမ္မတဒိုနီတန်ဝန်ကြီးချုပ်လီရှန်လောင်ဂုံတို့ဆောင်အကြီးတန်းဝန်ကြီးကိုချောက်ထောင်တို့နဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒုသမ္မတဒေါက်တာဆိုင်းမောက်ခန်းနဲ့အဖွဲ့ကိုကျန်းမာရေးဝန်ကြီးဌာနပညာရေးဝန်ကြီးဌာနရင်းချေးမှုလူမှုအတိုင်းဝိုင်းနဲ့လူငယ်ရေးရာဝန်ကြီးဌာနအာဂရိလိုက်စားမှုစုံစမ်းဖော်ထုတ်ရေးဘျူရိုတို့ရဲ့လုပ်ငန်းဆောင်ရွက်မှုတွေအကြောင်းရှင်းပြမှာဖြစ်တယ်လို့စင်ကာပူနိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။မြန်မာသမ္မတဒေါက်တာဆိုင်းမောက်ခန်းကိုစင်ကူနိုင်ငံဒုတိယဝန်ကြီးချုပ်လည်းဖြစ်ပြည်ထရေးနဲ့အမျိုးသားလုံခြုံရေးဆိုင်ရာညှိနှိုင်းရေးဝန်ကြီးလည်းဖြစ်တဲ့တီယိုချင်ဟီကဖိတ်ခေါ်ခဲ့တာဖြစ်ပြီးတော့တနင်္လာနေ့နေ့လယ်မှာတော့ဒုသမ္မတဒေါက်တာဆိုင်းမောက်ခန်းဟာစင်ကာပူဝန်ကြီးချုပ်လီရှန်လောင်းနဲ့အစ်စတနာသမ္မတအင်တော်မှာတွေ့ဆုံမှုရှိတယ်လို့စင်ကာပူက Straits Times သတင်းစာမှာဖော်ပြထားပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံကရှေ့ပိုင်းကမ်းခြေဘက်ကိုပေတိန်တက်ဒုံးကျည်နှစ်စင်းပြစ်လွတ်လိုက်တဲ့အတွက်မြောက်ကိုရီးယားကိုတန်တမန်ရေးရာဆန့်ကျင်ကန့်ကွက်မှုလုပ်ဖို့ဂျပန်ဆိုရတာဝန်ရှိသူတွေကပြောဆိုပါတယ်ဒီဒုံးကျည်နှစ်စင်းကိုမနေ့အစောကြီးတနာရီမိနစ်20နဲ့တနာရီခွဲကြားမြောက်ကိုရီးယားနောက်တောင်ပိုင်းကနေပြစ်လွတ်ခဲ့ပြီးတော့မိုင်300လောက်ပြန်တန်းခဲ့ပြီးဒုံးလက်နဲ့တွေဟာဂျပန်နဲ့ကိုရီးယားကျွန်းဆွေကြားပင်လယ်ရေပြင်ပေါ်ကိုထိုးကျခဲ့တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်သတင်းနောက်တွင်တွေ့ဆုံရမှာဂျပန်နိုင်ငံဝန်ကြီးဖွဲ့အကြီးအကဲယိုရှိအိုက်ဆူဂါကဒီဒုံးကျည်ပြစ်လွတ်မှုဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုရှင်းရှင်းကြီးချိုးဖောက်ရာရောက်တယ်လို့ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓနေ့တုန်းကလည်းမြောက်ကိုရီးယားနိုင်ငံကစကတ်ဒုံးကျည်နှစ်စင်းပြစ်လွတ်ခဲ့လို့ဂျပန်နိုင်ငံကအခုလိုတင်းမာတဲ့တုံ့ပြန်ပြောဆိုမှုတွေလုပ်ခဲ့ပါတယ်။
2014ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲရဲ့နောက်ဆုံးဘောလုံးပွဲကိုဒီကနေ့တနင်္ဂနွေနေ့ ဘရာဇီးလ်ဒေတာစံတော်ချိန်ညနေ၄နာရီမြန်မာစံတော်ချိန်တနင်္လာနေ့မနေ့တနားရီခွဲမှာအာဂျင်တီးနာအသင်းနဲ့ဂျာမနီအသင်းတို့ရီယိုဒီဂျနေရိုမြို့မှာရှင်ပြိုင်ကစားကြမှာဖြစ်ပါတယ်။ဒီအသင်းနှစ်သင်းဟာအရင်ကလည်းကမ္ဘာဖလားဘောလုံးပွဲမှာနှစ်ကြိမ်ရှင်ပြိုင်ခဲ့ပူတာပါ။1986ခုနှစ်ကမ္ဘာဖလားဘောလုံးပွဲမှာအာဂျင်တီးနာကအနိုင်ရခဲ့ပြီးတော့1990မှာတော့ဂျာမနီကအနိုင်ရခဲ့ပါတယ်။အမေရိကန်နိုင်ငံတွေမှာကမ္ဘာဖလားဘောလုံးပွဲတွေခုနှစ်ကြိမ်ကျင်းပခဲ့ပြီးတာမှာဘယ်ဥရောပအသင်းကမှအဲ့ဒီအချိန်တွေမှာမနိုင်ဘူးသေးပါဘူးခုနှစ်ကြိမ်လုံးတောင်အမေရိကအသင်းတွေပဲအနိုင်ရခဲ့တာဖြစ်ပါတယ်မနေ့ကကျင်းပခဲ့တဲ့တတိယနေရာလူပွဲကိုတော့ဘရာဇီးလ်နဲ့နယ်သာလန်အသင်းတို့ကစားခဲ့ကြတာမှာအင်ရှင်ဘရာဇီးလ်အသင်းကနယ်သာလန်ကို3-0ဂိုးမရှိနဲ့မရှုမလရှုံးနိုင်သွားခဲ့ရပါတယ်ဒါဟာအင်ရှင်ဘရာဇီးလ်အသင်းအနေနဲ့ဒုတိယအချိန်မြောက်အရှုံးကြီးရှုံးသွားရတာလည်းဖြစ်ပါတယ်ဘရာဇီးလျမြို့မှာကျင်းပတဲ့ပွဲစဉ်တွေမှာတကွင်းလုံးဘရာဇီးပြည်သက်တင်နဲ့ပြည်နေပေမဲ့နယ်သာလန်အသင်းကအစောပိုင်းမှာကလေးက2-0မရှိနဲ့ဥဆောင်နေခဲ့တာဖြစ်ပါတယ်ရှင်
။နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းဘောနိုပြည်နယ်မှာသဘုံစုကောင်းဆောင်ဘိုကိုဟာရမ်ရဲ့မတော်မတရားပြုမှုခံခဲ့ရတဲ့ကျောင်းသူလေး200ကျော်ကိုကုစားပြုတွေလှုပ်ရှားမှုစီစဉ်တက်ဖို့ပါကစ္စတန်နိုင်ငံက10ကျော်တဲ့အမျိုးသမီးကောင်းဆောင်မာလာလာယူဆပ်ဆိုင်ဟာနိုင်ဂျီးရီးယားနိုင်ငံကိုရောက်ရှိနေပါတယ်။အသက်18နှစ်အရွယ်ကောင်းဆောင်မာလာလာကနိုင်ဂျီးရီးယားကျောင်းသူလေးတွေရဲ့ဆွေမျိုးတွေနဲ့တွေ့ပြီးတော့နိုင်ဂျီးရီးယားသမ္မတဂုဒ်လတ်ဂျိုနာသန်နဲ့လည်းတွေ့မယ်လို့မျှော်လင့်ရပါတယ်။သူကလိုလာခဲ့တဲ့အတွက်ကျောင်းသူလေးတွေမိသားစုစီရောက်ပြန်နိုင်မှုပိုပြီးဖိအားပေးနိုင်လိမ့်မယ်လို့မျှော်လင့်တဲ့ကြောင်းမာလာလာကပြောဆိုပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမန်အီတန်နာကျွန်နဲ့မမိုးဖြူတို့ကပြောပြခဲ့ကြတာပါ VOA အခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တင်ပြရေးနဲ့ထဲမှာပဲတွားရောက်တက်ရိုက်နားဆင်နေပါတယ်အခုတော့သတင်းပေးပို့ချက်နဲ့စူးစီးတင်ပြချက်တွေကိုနားဆင်ရပါမယ်ရှမ်းပြည်နယ်တာချီလိတ်မြို့မှာဇူလိုင်23ရက်မနေ့အစောပိုင်းကမိုးသည်းထန်စွာရွာသွန်းမှုကြောင့်အိမ်ဘေးနားမှာကာယံထားတဲ့ဥဉဏ်ပြိုကျတဲ့အတွက်ကလေးတွေအပါဝင်လူခဏဦးသေဆုံးရပြီးအိမ်နှလုံးလဲပျက်စီးသွားခဲ့ပါတယ်ဒီအကြောင်းကိုစုံစမ်းထားတဲ့ထိုင်းချေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့လာပါတယ
်မိုးသက်ထန်စွာရွာသွန်းပြီးအိမ်ဘေးတစ်ဝိုက်ကကာယံထားတဲ့အုတ်တိုင်းတွေပြိုကျကညအိပ်ပျော်နေတဲ့အချိန်မှာဖြစ်ပျက်ခဲ့တာကြောင့်အိပ်ပျော်နေတဲ့ကလေးငယ်တွေအပါဝင်လူခဏဦးဟာအဆောက်အဦတွေပြိုကျကမြေကြီးထဲထဲမှာနစ်မြုပ်ပြီးတော့တည်ဆုံခဲ့ရတာပါမနေ့တနေ့ကျော်အချိန်ကစပြီးကယ်ဆယ်ရေးလုပ်ငန်းတွေကိုလုပ်ကင်နေပေမဲ့လူခဏဦးကတော့အသက်ရှင်ရဲ့ပြန်မတွေ့ရတော့ပါဘူးတချို့ကတော့ထိခိုက်ဒဏ်ရာအနည်းငယ်ရခဲ့ပြီးကယ်ဆယ်နိုင်ခဲ့ပါတယ်ကယ်ဆယ်ရေးလုပ်ငန်းတွေကိုလုပ်ကင်နေတဲ့တာချီလိတ်နိုင်ရေးကူညီမှုအသင်းရဲ့ဥက္ကဋ္ဌဦးလာမိုးကတော့ကယ်ဆယ်ရေးလုပ်ငန်းတွေနဲ့အတူမြေပြိုမှုအဖြစ်အပျက်ကိုလည်းပြောပြပါတယ်
ဖြစ်ရှင်ကတော့ဖြစ်ဖြစ်ချင်းညတနားရီခွဲဝင်းကျင်လောက်မှာကျောင်းနိုင်ဆရာတော်ကနေပြီးတော့ဓမ္မပစ္စရာကျောင်းနိုင်ဆရာတော်ကနေပြီးတော့ဟိုကျွန်တော်ရှီကိုဖုံးဆက်လာတာပေါ့နော်ကျွန်တော်ကကယ်ဆယ်ရေးအဖွဲ့ကြီးဆိုတော့လေ
ဟုတ်ကဲ့
အဲဖုံးဆက်လာပြီးတော့ကျွန်တော်တို့အဖွဲ့ဝင်အင်အားတွေနဲ့ဖြစ်ရှင်သွားပြီးတော့တုံးတဲ့ခါမှာမနိုင်ဘူးလေမနိုင်တဲ့ခါကျတော့ဒီမိသားအဖွဲ့ကြီးကိုလည်းအကူအညီတောင်းရတယ်ရက်ရွာကိုလည်းအကူအညီတောင်းရတာပေါ့
ဟုတ်ကဲ့
အဲ့တော့ညတနားရီလောက်ကနေပြီးတော့ဆက်ပြီးတော့ကျွန်တော်ကြိုးစားလိုက်တာဒီမနေ့၈နာရီလောက်မှာပဲအားလုံးကယ်ထုတ်လို့ရပါတယ်ဒီအိမ်တွေကိုလည်းအိမ်တွေကဖိထားလိုက်တာပေါ့နော်တို့ပြေးချိန်နေရလိုက်အဲ့ချိန်ဆိုတော့
ဆိုတော့လူအသေးဆုံးများဘယ်လောက်ရှိလဲရှင
်။အော်လူအသေးဆုံးကအလုံးမောင်းဆိုလို့ရှိရင်တော့9ယောက်ပါ။လူကြီးကဟိုဖေးမေဖေးမေက2ဆုံးပါ။နောက်ကလေးကျောင်းသားကလေးက2ယောက်ပါ။ရှစ်လာသားကလေးက1ယောက်ပါ။အဲတို့ကဘယ်လိုလဲဆိုတော့တို့ကဒီတောင်ကြီးကြီးရှိတယ်လေ။ဒီတောင်ကြီးကြီးရှိတော့ဒီတောင်ကြီးတွေရဲ့အခြေပါတို့ကအိမ်တန်းရပေါ့အခန်းလေးတန်းဆောက်ပြီးတော့တို့ကနေကြတာပေါ့။အဲနေကြတဲ့ခါကျတော့ဟိုဘက်အခန်းဒီဘက်ခန်းပေါ့။လက်ကန်းနှခန်းတော့တို့ကမနေ့တနေ့မှရွှေ့သွားကြတယ်။အဲဟုတ်ကဲ့ဟိုဘက်ခန်းဒီဘက်ခန်းအဲနှခန်းမှရှိတဲ့မိသားစုတွေကအကုန်သေးတာပေါ့။
ตัวช้างชื่อหรอล่ะไอ้นั้นม
าอ๋อช้างแล้วไม่ชื่อครับเนี่ยตัวหมีอ่ะตัวอุตรไรขัดท่าเลยไอ้อุตรไรอ่ะหนีไปแล้วโมอ่ะตาหยั่วเลยดิโอเคโมอ่ะตาเตยจิ๊ดๆหยั่วได้คราวจ้ะดิหมีเนี่ยตัวไม่คันไหนတော့อูอุตรไรอ่ะเลยกาบาเตยเลยโอเคไอ้อุตรไรอ่ะไปผีไปไล่ตาบ่เองโอเคแต่คราวนี้ปูจ๋าว่าแล้วดูปี้จิ๋งเลยไม่ชื่อไล่တော့บ่โอเค
โอเคตาชิเล่မျိုးရဲ့เบเนี่ยแล้วมาผิดตาแล้วจ้ะ
อ๋อตาชิเล่မျိုးเนี่ยเจอรู้อุตรบ่กระชิงหยั่ววันก้องกระชิงหยั่วลูกขอว่าเลยวันก้องยักกั่วเลย
โอเค
ตาชิเล่မျိုးเนี่ยกระชิงหยั่วบ่กระชิงหยั่วบ่
โอเค
กระชิงยัวธรรมปิสสาพุ่งยောင်းน่ะบ่เนาะเออ
โอเคอะคูนอกแท้ก็แท้ๆมาชื่อไหนเลยลูกว่าบ่ชาไม่ตื้อได้หลูนี่ก็ชื่อดีล่ะเช่น
อ๋อไม่ชื่อหรอกว่าอูเจอรู้อารมณ์ดีจาบีสมมาเว้ยอูเจอรู้นายกุญญมูอเต็งอ่ะเจอรู้เม้งกะลีดิยอกจ้าลีดิกုံไว้ပြီးတော့ทูบีနေจ้าเลยโอเคชื่อหรออารมณ์กုံว่าโหลดิ
โอเคอัตตชินน่ะก็ชื่อล่ะเช่น
อ๋ออัตตชินน่ะก็ดูดันหานี้แกยาได้หลูนี่ก็3-4ยောက်ชื่อว่าได้
ဒီဆုံးသူတွေကတော့အသက်35နှစ်အရွယ်ဦးကျော်ထွေးလင်းနဲ့အသက်36နှစ်အရွယ်ဒေါ်ရင်နုနဲ့လာသားရွယ်ကလေးငယ်တူအသက်45နှစ်အရွယ်ဦးခမောင်တောင်အသက်25နှစ်အရွယ်ဒေါ်ဝင်းဆန်းနဲ့ကလေးနှစ်ဦးပါတယ်မိသားစုနှစ်စုဖြစ်ပါတယ်ညတကောင်ရန်အိပ်ပျော်နေတဲ့အချိန်မှဖြစ်တဲ့အတွက်ထွက်ပြေးချိန်မရတော့ဘဲအသက်သေးဆုံးမှုတွေဖြစ်ရတယ်လို့ဖော်ထားတဲ့မြေကြီးတွေအပေါ်မှာအိမ်ဆောက်လုပ Nayan Pioja Bida Nama, A ne Pioja Jin is Sepipi, Luri Poma Pimi Dajin, Pipakayare Dwele, Lute Somuri, Pipakayavare.
Time is I view it in our May, my dream people Jabakna. A good car, you go where to Chinidi Giamba. Natown Sanga, Tridu, you go where Dre, Messana Shin, Sin, Satin, Pusuni Babi, Yangunda, and Lom Unima, Satin like Dale Pipare, Messana Shin. Seeing Puzu Dago, Sangaye, a drink a pea, low sound doma, Pidello, you got where Jimba y gom shing a sobare. A low mune drink up, Miss Anashi and seeing call you name with chinin it, Piduri, Bawin, but the move below see the less rabbit rock, Mathing y take up Susie Timpia Tawari.
Lamin and Tausanga, you got where to a Miss Anashi and seeing we go satin, Puzu Nirama. Shango died a low mune, ma, did the name about Uniga satin, Gavare. Now, Tabedi, that we may miss and ask and seem separate of Yuzume, Suraguro, dear when the Rintopianam, she they wow. Myama, she wake up way Uberi, ya. Munet the coat, dream, my shabam, dear, she said, or need time be to re. Any munet, dream, may be quit yaya, my pepare. Miss and ask and seem Puzurago, young old, and low munet, my satin, cow you are on a padalule. A low munet, you wake up way, chin by ye, commission ye, doing ye moo, came out zoga, coolo, bioware.
A lower should be all the Mari Miare, should be only Luri Miare to appeal to Kuyao, so we are Santa and Detima, Sawyer Dapi.
Munet, twin it high to Rego, Miss Anashi, Sima, Ted, twin Hare, Kuye, Kuye, Chelletri, Mamma, Laya, Sisi Jabune, Shuka, where deep in Yabi, Pine, Indri Male, Jonia, Sayuti, Labi, Gatare, Lu, Long Dita, Gant Uga, Piopiamare. Along unit Kuremari, Saname, Bibang, when she do don down Nara, Naya, don't set Leo, Shirelo, Along unit, Yakwe, Ochoe, Jonga, Biomare. Time may you go away, commission, ye, Miss Anasima, Luechoriaro, Ado, Shinire, Lubio Dugaro, Yakwe, comedy, Gieke, Uma Mama.
Amazing City Cajaro, Padadu, Angue, Mutami Namaswe, Tuname, Susita, Demetima Susitan, Subio, Mani, Eralu, Angue.
ตาปิงกุญญาเลยนอกจากอังเกยเตโรบักอังเกยเตโรบักก็เลยมาเลยเออဒီมากูดาปิงกุญญาเลยลาเมยุ้ยกောက်ป่วยด้วยปิดูรีก็ข้องส่องกองเดียวสิทธิ์ใจยุ้ยเฉินให้มะล่ะสุดแล้วอ่อมาတော့อตอลีสิทธิ์แท้จั่วหนีจาวะเลยณท่องสง่ายุ้ยกောက်ป่วยมาเมถั่วปุอด้วยอตอลีสิทธิ์ဝင်ซานี่ดูดอมีวิงก็တော့อคูโลပြောပြပါတယ်อือคือကောင်းဆောင်ကောင်းလူတာဗောအဲရွေးချယ်တင်တာဗောနော် လူပဲပြင်ဆင်ထားတာပေါ့အကုန်လုံးကမဲဆန္ဒပေးရမှာပဲကျင်းပါမယ်လို့ပြောဆိုထားတဲ့2005ရွေးကောက်ပွဲကတော့ကျင်းပဖို့တစ်နှစ်တောင်မလိုတော့ပါဘူးတရားချိန်မှာပဲလှွတ်တော်အတွင်းမှာတော့မဲများစုရသူကလှွတ်တော်အမှတ်ဖြစ်မဲ့စနစ်ကနေအချိုးအချာကိုစားပြုစနစ်နဲ့လှွတ်တော်အမှတ်ဒီကိုရွေးချယ်ဖို့အတည်ပြုလိုက်တာပါဝင် ရွေးကောက်ပွဲကျင်းပရေးကော်မရှင်နဲ့နိုင်ငံရေးပါတီတွေကြားမှာတော့မဲဆွယ်စည်းရုံးမှုကိစ္စနဲ့
ပတ်သက်ပြီးတော့ညှိနှိုင်းမှုတွေလုပ်နေရပြီးဒီလ2ရက်နေ့တုန်းကလည်းရွေးကောက်ပွဲကျင်းပရေးကော်မရှင်ကရွေးကောက်ပွဲမွေးဆွယ်စည်းရုံးမှုမူကြမ်းတစ်ရပ်ကိုနိုင်ငံရေးပါတီတွေကိုဖြန့်ဝေပေးထားပြီးဖြစ်ပါတယ်ရှင်မတ်တီနီထက်ရဲ့စူးစီးတင်ပြချက်ပါခင်ဗျာ ကီလိုဟတ်စ်တစ်ခွန်66တုံညလိုင်းနိုမီတာ19ကီလိုဟတ်စ်တင်9952လိုင်းနိုမီတာ25ကီလိုဟတ်စ်တစ်တစ်963ရွာနေထုတ်လွှင့်နေတာပဲဖြစ်ပါတယ်မကြာခင်ည9နာရီနေ့စင်တိုင်းအထိအစီအစဉ်တွေကိုတင်ဆက်တဲ့ခါမှာတော့လိုင်းနိုမီတာ25ကီလိုဟတ်စ်တစ်တစ်963လိုင်းနိုမီတာ31ကီလိုဟတ်စ်93နှစ်တုံညလိုင်းနိုမီတာ50တစ်
Kilos, မကြသေးခင်ကမီဒီယာသမားတချို့ကိုနိုင်ငံတော်လေးဝက်ချက်ကာကွယ်တဲ့ဥပဒေနဲ့နှစ်ရှည်ထောင်နှံနေချမှတ်လိုက်တာဟာတရားမျှတဲ့လို့ယူဆကြပါသလားနိုင်ငံတော်လူညုံရေးကိုထိပါးစေတယ်ဆိုတာဟာဘလို့လုပ်ရမျိုးတွေဖြစ်နိုင်တယ်လဲဆိုတာကိုအင်္ဂါနေ့ညတရားရီလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့ရတဲ့သူတွေကျွန်တော်တို့ထံကိုဂျိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တ
ို့ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ရေးသားပေးပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ဒါမင်းအင်္ဂါညတိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့သောရရှင်တွေကိုဖိတ်ခေါ်လိုက်ရပါတယ်။အခုတော့ဒီကနေ့ညနေခင်းအတွက်နောက်ဆုံးသတင်းလွှာတစ်ပုဒ်ဖြစ်တဲ့ကမ္ဘာဖလားပွဲနဲ့ပတ်သက်တဲ့အကြောင်းကိုတင်ဆက်ကြပါတယ်။2014ကမ္ဘာဖလားဘောလုံးပွဲရဲ့နောက်ဆုံးဖိုင်နယ်ပွဲကိုဂျာမနီနဲ့အာဂျင်တီးနားအသင်းတို့ဘရာဇီးနိုင်ငံမှာဒီကနေ့ညနေတကောင်အချိန်မှာဘောလုံးပွဲဆင်နွှဲကြမှာဖြစ်ပါတယ်။ဒီနှစ်သင်းဟာ1996တွင်မှာကမ္ဘာဖလားပြိုင်ပွဲတွေမှာနှစ်ခါဆုံးခဲ့ပြီးတော့အခုဒီချိန်ဟာတတိယအကြိမ်ဖိုင်နယ်မှာပြန်တွေ့ကြတာလည်းဖြစ်ပါတယ်။ဆိုတော့ပြိုင်ဘက်နှစ်သင်းဒီဒီချိန်မှာဘယ်အသင်းကအောင်ပွဲခံမှာပါလဲ။ဒီပွဲနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေအပအဝင်ဒီပွဲပေါ်ကျွမ်းကျင်သူတွေရဲ့အမြင်တွေကိုကိုရန်နိုင်ကစူးစီးတင်ပြထားပါတယ်
။ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့ကနာမည်ကြီးမာရာကနာခွင်းမှာကစားမဲ့2014ကမ္ဘာဖလားနောက်ဆုံးဖိုင်နယ်ကိုဂျာမနီနဲ့အာဂျင်တီးနားတို့ပိုလူကြမှာပါ။ဒီပွဲမှာတကဘာလုံးရဲ့အာယုံကတော့မက်ဆီကပဲအာဂျင်တီးနားအတွက်ကမ္ဘာဖလားယူပေးနိုင်မလားဆိုတာနဲ့ဂျာမနီအနေနဲ့တောင်အာဖရိကမြေမှာအောင်ပွဲခံမလားဆိုတာပါအာဂျင်တီးနားကတော့ကမ္ဘာကျော်ဘောလုံးသမားမက်ဆီကိုအားပြုပြီးကစားပြီးတော့ဒါဟာမက်ဆီအတွက်လည်းပထမဆုံးကမ္ဘာဖလားဖိုင်နယ်ပါမက်ဆီဟာအုပ်စုပွဲတုန်းက၄ဂိုးသွင်းခဲ့ပေမဲ့ဒီနောက်ပိုင်းမှာတော့ပရိသတ်တွေမျှော်မှန်းထားသလောက်ခြေစွမ်းမပြနိုင်ပဲဖြစ်ခဲ့ပြီးတော့မက်ဆီဟာပွဲပန်းနေတယ်လို့လည်းသူဖခင်ကပြောလိုက်ပါတယ်ဘောလုံးဝေဖန်သူအင်္ဂလန်တိုက်စစ်မှုအောင် Gary Lineker ကတော့အာဂျင်တီးနားကမ္ဘာဖလားရဖို့ဆိုရင်မက်ဆီအနေနဲ့ဒီထက်ပိုပြီးခြေစွမ်းပြနိုင်ဖို့လိုတယ်ဆိုပြီးတော့သုံးသပ်ထားပါတယ်။ဒါမဲ့လည်းဂျာမနီနီးပြယက်ခင်လိုကတော့အာဂျင်တီးနားအသင်းမှာလီယိုနယ်မက်ဆီတယောက်တည်းရှိတာမဟုတ်ဘဲတိုက်စစ်မှုကောင်းတဲ့အများကြီးရှိတယ်ဆိုပြီးတော့ထောက်ပြထားပါတယ
်။ Higuain, Di Maria möglicherweise und Aguero und so weiter.
ဒီကမက်ဆီတယောက်တည်းကိုအားကိုးနေတာမဟုတ်ပါဘူး။ Higuain, Di Maria, Aguero တို့လည်းရှိပါတယ်။မက်ဆီကပွဲကိုအဆုံးဖြတ်ပေးနိုင်တယ်ဆိုတာဟုတ်ပါတယ်ဒါပေမဲ့ဒီအသင်းကမက်ဆီတယောက်တည်းမဟုတ်ပါဘူ
းအုပ်စုမှာတုန်းကတော့အာဂျင်တီးနားခံစစ်ကအားနည်းချက်တွေရှိပေမဲ့နောက်ပိုင်းမှာတော့ပိုကောင်းလာတာကိုတွေ့ရပါတယ်ဒီဘက်မှာဂျာမနီဘက်ကလူစုံပါလာဖို့ရှိပြီးတော့အာဂျင်တီးနားဘက်ကတော့အားထားရတဲ့တောင်ပန်တိုက်စစ်မှုဒေမာရီယာပါမပါဆိုတာမသေးကြပဲဖြစ်နေပါတယ်ဒီနှစ်သင်းရဲ့လက်ရှိအနေအထားပေါ်မှာမြန်မာလေရွေးစင်ဘောလုံးသမားဟောင်းဦးမျိုးဝင်းညွတ်သုံးသက်တာကတော့
လက်ရှိအနေအထားအရစိတ်တက်အရရောကစားကွက်အရရောကိုယ်တွင်ပါနတ်မှုအရာရောပြောမယ်ဆိုရင်ရှေ့တန်းကတော့ညည်းနေတယ်အလေတန်းကဂျာမနီကနည်းနည်းတော့တာမယ်။ဘာကြောင့်လဲဆိုတော့အလေတန်းမှာဒီမာရီယိုကနာနေတော့ကြည့်ရတာကစားနိုင်မဲ့ပုံမပေါ်ဘူး။သူမဆက်ကြပါနာသွားတယ်ပြောတယ်။တခါနောက်တန်းကိုကြည့်မယ်ဆိုရင်ဂျာမန်ကပုံပြီးတော့တပ်ဖြစ်တယ်။နောက်ကဂိုးသမားညူဟာတပ်ဖြစ်တယ်ပေါ်ရတော့ဒီဘရာဇီးလို့တော့ပုံပြက်ပန်းပြက်တော့ဖြစ်မှာတော့မဟုတ်ဘူးသို့တော်လည်းအပီးသက်မှာတော့ကျွန်တော်ထင်တယ်ဂျာမနီပဲချန်ပီယံဖြစ်သွားမယ
်ပြီးခဲ့တဲ့ semi final မှာဂျာမနီကအေရှန်ဘရာဇီးကိုဂိုးပြတ်နဲ့နိုင်ထားတာကြောင့်ဒီပွဲမှာဂျာမနီကပို့ပြီးတော့ရေပန်းစားနေပါတယ်ဂျာမနီခွင်းလက်လူရှွိုင်းစတိုက်ကတော့သူတို့မှာအတွေ့အကြုံရဲ့ကစားသမားတွေရှိတဲ့အတွက်ဒီပေါ်မှာဖိအားနေလည်းမခံစားရဘူးဆိုပြီးတော့ပြောလိုက်ပြီးဂျာမနီနီးပြယာခင်လိုပြောတာကတော့
Spiel absolut auf Augenhöhe, klar. Wir haben, glaube ich, das richtige Maß an Selbstbewusstsein.
Ne tin zalong ga atru ba be. Chinaro ma final pwe atwe lo atte yong chin mu shi de lo tin ma de. Argentina blaw kaung ne so ra le ti ba de. Tru ko le le sa ba de. Da ba me chinaro pouman che swan atai ga za nai me so yin chinaro nai ma ba.
Germany ne Argentina ne tin ha ga ba phla final ma da 3 chein myaw twei da phit pi lo1986တုန်းကအာဂျင်တီးနားက3-2နဲ့နိုင်ပြီးတော့1990မှာဂျာမနီကတကူးကူးမရှိနဲ့နိုင်ထားတာပါ။အဲနောက်2006နဲ့2010ကမ္ဘာဖလား quarter final မှာတွေ့ခဲ့ပြီးတော့ဂျာမနီကနှစ်ပွဲစလုံးကိုနိုင်ခဲ့ပါတယ်။ဒီပွဲနဲ့ပတ်သက်ပြီးမြမလက်ရွေးစဉ်ဂိုးသမားဟောင်းဦးတင်အောင်ကိုမေးကြည့်တဲ့အခါမှာတော့
ချီရဆိုတော့ဂျာမနီကတားတယ်။ဂျာမနီတိုင်းပဲလို့ပဲအင်္ဂါတွေ့တယ်။ဒီကစီမီဖိုက်တဲ့ကစားသွားတဲ့ချီရကသူတကယ်ကောင်းတဲ့ချီပဲ။ချက်ပေါက်တာတဲ့တကူးရချက်ပေါက်တာနဲ့ဟိုအစား
မဆုံးသက်တာတွေပါတယ်ကိုပြေကြရလေဆိုရပြီးတော့ပိတ်ကြော်တွေကွာပါမဟုတ်တကူနှကူပဲအများဆုံးတကူနှကူပဲနှကူဆိုတာအများဆုံးပဲ
တခါမြမလေရွေးစဉ်အတင်းရဲ့နီးပြဟောင်းလက်ဖြစ်လက်ရှိကမ္ဘောဇာအတင်းရဲ့အုတ်ချုပ်သူဟောင်းဥက္ကမောင်ကျိုင်သုံးသက်တာကတော့
ဟိုတပဲလုံးချုပ်ရင်တော့ဂျာမနီကနည်းနည်းလေးပါမယ်လို့ထင်တယ်။တင်းဘဲလန်လည်းကောင်းတယ်။အင်ဒီဗီဒျူအယ်အတွက်ကြောင့်ရှိရလိမ့်မယ်။အာဂျင်တီးနားကတော့လာခွက်ကလေးကောင်းတာပေါ့။တော့တော့လည်းစိတ်သက်ပိုင်းဆိုင်ကြတော့တပဲလုံးစိတ်သက်ကိုအဂျာမနီကိုစိတ်မမေ့ဘူးလို့ပြောတော့ဂျာမနီကပိုကောင်းတယ်။အာဂျင်တီးနားလည်းကစားပါတဲ့လူတွေအများကြီးလည်းလေနာ၆တော့ပါတယ်။အဲတော့အာဂျင်တီးနားကိုလည်းရှော့မတော့ပါဘူး။ဒါပေမဲ့ဟိုခြုံကြည့်လိုက်လို့ရှိရင်ဂျာမနီရသွားနိုင်တယ်လို့ဒီနေ့လေဂျာမနီကိုဟိုအသားပေးပြောလိုက်တာ။အာဂျင်တီးနားလည်းဟိုပွဲကျင်တွေကဂိုးဆာရပါရင်တမျိုးဖြစ်ပါဘူး။
ဂျာမနီနိုင်ငံဟော်ဒန်ဟာဂန်ကစရန်ဂတီတဘာဝဥယျာဉ်မှာရှိတဲ့စင်ကလေးနယ်လီကလည်းဂျာမနီအတင်းအနိုင်ရမယ်ဆိုပြီးတော့ဟော်ဂိန်းထုတ်ထားပါတယ်ဆိုတော့ဂျာမနီကပဲတောင်အမေရိကမြေမှာပထမဆုံးအောင်ပွဲခံတဲ့အတင်းဖြစ်မလားဒါမှမဟုတ်လီယိုနယ်မက်ဆီကပဲသူတို့ရဲ့အခါအသီးဆုံးပြိုင်ဘက်ဖြစ်တဲ့ဘရာဇီးလ်မြေမှာအောင်ပွဲခံသွားမလားဆိုတာကတော့ဒီကနေ့ညမှာမလွတ်တမ်းစောင့်ကြည့်ကြမှာဖြစ်ပါတယ်ဗျာ
သောရရှင်နေရင်ခုံစောင့်စားနေကြတဲ့ကမ္ဘာဖလားနောက်ဆုံးဘောလုံးပွဲအခြေအနေကိုကိုရန်နိုင်စူးစီးတင်ပြခဲ့တာပါခင်ဗျာ VOA ကထုတ်လွှင့်နေတဲ့ဒီအစီအစဉ်နဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်သစ်တာအမှတ်855လို့စာရိုက်ကနေစာရေးသားပေးပို့နိုင်တယ်လို့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ဒီကနေ့ည9:00နာရီကနေ10:00နာရီထိမကြာခင် VOA ကထုတ်လွှင့်တဲ့အခါမြန်မာဒီမိုကရေစီရဲ့ဆွေးနွေးကံမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့တက်ကြီးစကားကဏ္ဍတွေကိုလိုင်းနိုမီတာ25 32 51တို့ကနေနားဆင်နိုင်ပါတယ်ခင်ဗျာမကြခင်အစီအစဉ်လေးမပြီးဆုံးခင်မှာအခုတော့သတင်းအကျဉ်းချုပ်ကိုမအေးတန်တာကျော်ကပြောပြပါမယ
်အရှေ့လေပိုင်းကဂါဇာကမ်းမြောင်ဒေသမှာအရင်တစ်ပတ်ကစပြီးတော့ဟားမတ်စစ်သွေးကြွတွေကိုအစ္စရေးတို့တိုက်ခိုက်မှုတွေစတင်ပြီးတော့ပြုလုပ်နေတာမှာပထမဆုံးအကြိမ်ဖြစ်နေဒီကနေ့တော့အစ္စရေးကမြေပြင်စစ်ဆင်ရေးကိုစတင်လိုက်ပြီးဖြစ်ပါတယ်အစ္စရေးအထူးတပ်ဖွဲ့ဝင်တွေကဒုံးကျည်ပြုလုပ်တဲ့နေရာတစ်ခုကိုပိတ်မထားပြီးတော့တနင်္ဂနွေနေ့မှာတခဏချင်းဝင်ရောက်စီးနှင်းမှုပြုလုပ်ခဲ့တယ်လို့အရာရှိတွေကပြောပါတယ်ပါလက်စတိုင်းတိုက်ခိုက်ရေးသမားတွေနဲ့အပြန်အလှန်ပစ်ခတ်မှုတွေမှာအစ္စရေးစစ်သား၄ဦးဒဏ်ရာရသွားတယ်လို့အာဏာပိုင်တွေကအဆိုပါတယ်ရှင်မြန်မာဒုတိယသမ္မတဒေါက်တာဆိုင်းမောင်ခန်းဟာကြာသပတေးနေ့အထိစင်ကူနိုင်ငံ၅ရက်ခီးစဉ်ကိုဒီကနေ့စတင်လိုက်ပါတယ်။ဒုတိယသမ္မတဒေါက်တာဆိုင်းမောင်ခန်းနဲ့အတူနိုင်ငံသားကြီးဒုတိယဝန်ကြီးဦးတင်ဦးလွင်ပညာရေးဒုတိယဝန်ကြီးဒေါက်တာဇော်မင်းအောင်နဲ့ကျန်းမာရေးဒုတိယဝန်ကြီးဒေါက်တာဒေါ်သိန်းသိန်းထေတို့လာရောက်ကြမှာဖြစ်တယ်လို့စင်ကူနိုင်ငံသားကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒုတိယသမ္မတဒေါက်တာဆိုင်းမောင်ခန်းနဲ့အဖွဲ့ကိုကျန်းမာရေးဝန်ကြီးဌာနပညာရေးဝန်ကြီးဌာနရင်းကျေးမှုလူမှုအတိုင်းဝိုင်းနဲ့လူငယ်ရေးရာဝန်ကြီးဌာနလုပ်ငန်းဆောင်ရွက်မှုတွေအကြောင်းရှင်းပြသွားမှာဖြစ်တယ်လို့စင်ကာပူနိုင်ငံသားကြီးဌာနကျညာချက်မှာပြောထားပါရဲ့ရှင်2014ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲရဲ့နောက်ဆုံးဘောလုံးပွဲကိုဒီကနေ့တနင်္ဂနွေနေ့ဘရာဇီးလ်ဒေသစံတော်ချိန်ညနေ၄နာရီမြန်မာစံတော်ချိန်တနင်္လာမနေ့တနင်္လာခွဲမှာအာဂျင်တီးနားအသင်းနဲ့ဂျာမနီအသင်းတို့ရီယိုဒေဂျနေရိုမြို့မှာရှင်ပြိုင်ကစားကြမှာဖြစ်ပါတယ်ဒီအသင်းနှစ်သင်းဟာအရင်ကလည်းကမ္ဘာဖလားဘောလုံးပွဲမှာနှစ်ကြိမ်ရှင်ပြိုင်ခဲ့ပူပြီးတော့ဒီတောင်အမေရိကတိုက်နိုင်ငံတွေမှာကျင်းပတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေမှာတော့ဥရောပအသင်းတွေတစ်ခါမှအနိုင်မရခဲ့ဘူးသေးပါဘူးရှင
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမအေးတန်နာကျော်ကြီးညာခဲ့တာပါ။ဒီကနေ့ညနေအစီအစဉ်ထုတ်လွှင့်ရမှုကတော့မတ်တင်ဂီထိုက်ဖြစ်ပြီးအင်ဂျင်နီယာကတော့ဂျိုးကေဖြစ်ပါတယ်။ကျွန်တော်ကတော့ညဝင်းအောင်ပါ။ VOA American တန်ညနေပတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိလိုင်းနိုမီတာ19.25ရို့ကနေတင်ဆက်ခဲ့တာပါ။ VOA ကိုနားဆင်အားပေးတဲ့အတွက်အထူးပဲကျေးဇူးပါ။နောက်ထပ်2:00အကြာမှာကျွန်တော်တို့တခါပြန်ဆုံရအောင်လားခင်ဗျာ
This program has come to you from the Voice of America, Washington.